နာသိမ့်ပြီးတဲ့နောက်ဖမ်းဆီးထိန်းသိမ်းခံထားရပြီးနေအိမ်မှာထောင်ဒဏ်နဲ့ပြစ်ဒဏ်ချမှတ်ခံထားရတဲ့ဒေါန်ဆန်းစုကြည်ကိုနေပြည်တော်အထူးတရားရုံးကတနင်္လာနေ့မှာထောင်ဒဏ်၄နှစ်ထပ်ပြီးတော့ပြစ်ဒဏ်ချမှတ်ပါတယ်။ဒါဟာတရားစီရင်ရေးကိုစော်ကားမှုဖြစ်ပြီးသူမကိုပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာတောင်းဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကအခုလိုပြောပါတယ
်။The Burmese military's regime unjust arrests
မြန်မာစစ်တပ်အာဏာရှင်ကဒေါအောင်ဆန်းစုကြည်ကိုမတရားဖမ်းဆီးပြီးပြစ်ဒဏ်တွေချမှတ်နေတာဟာတရားစီရင်ရေးနဲ့တရားဥပဒေစိုးမိုးရေးကိုစော်ကားမှုဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့တခြားသောဒီမိုကရေစီနီးကျရွေးကောက်ခံခေါင်းဆောင်တွေအပါအဝင်မတရားဖမ်းနှားသူအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုပါတယ
်။မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးစစ်တပ်ဘက်ကဆောင်ရွက်ဖို့ဒီဇိုင်းမမတ်တွန်းအားပေးနေတဲ့ကုလသမဂ္ဂဘက်ကတော့ဒီလောက်ရဟာမှန်ကန်တဲ့လောက်ရတခုမဟုတ်ဘူးလို့တင်းင်းလာနေမှာပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာလုပ်တဲ့တင်းင်းလာနေသတင်းစာရှင်းလင်းပွဲမှာအခုလို့ပြောပါတယ်
။ called yet again for the immediate release
ပြီးခဲ့တဲ့နှစ် February လစစ်တပ်ကအာဏာသိမ်းပြီးနောက်မတရားဖမ်းဆီးခံထားရသူအလုံးထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်စေဒါမှမဟုတ်လဲတခြားသူတွေဖြစ်စေဒေါန်ဆန်းစုကြည်နဲ့တခြားသောပုဂ္ဂိုလ်တွေအပါအဝင်မတရားဖမ်းဆီးခံထားရသူအလုံးကိုချက်ချင်းပြန်လွတ်ပေးဖို့ကျွန်တော်တို့ထပ်ပြီးတောင်းဆိုပါတယ်နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွတ်ပေးရပါမယ
်ဒေါန်ဆန်းစုကြည်ကိုပြစ်ဒဏ်တွေချမှတ်နေမှုအပေါ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့တုံ့ပြန်ချက်နဲ့ပတ်သက်ပြီးသတင်းတောက်တူကမေးမြန်းတာမှာပြောခွင့်ရကအခုလိုတုံ့ပြန်တာဖြစ်ပါတယ်အာနာသိန်းစင်ဒေါအောင်ဆန်းစုကြည်နေထိုင်ရာအိမ်မှာစကားပြောဆက်တွေတွေ့တာကြောင့်ဥပဒေနှစ်ခုချိုးဖောက်ရာရောက်တယ်ဆိုပြီးထောင်ဒဏ်နှစ်နှစ်လေဝေးဒေသခံဦးညီညီခေါ်ဦးထွန်းမြောင်ကဒေါအောင်ဆန်းစုကြည်ကိုကိုဗစ်စီကံချိုးဖောက်မှုဆွဲချက်မှာလဲအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ပြီးထောင်ဒဏ်နှစ်နှစ်ချက်ခံဖို့စီရင်ချက်ချခဲ့တာပါနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားပြီးတရားစွဲဆိုထောင်ချနေတာဟာနိုင်ငံရေးရည်ရွယ်ချက်နဲ့လုပ်နေတာလို့နော်ဝေနိုဘယ်ဆုကော်မတီကရှုတ်ချလိုက်ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့အခြေအနေကိုအထူးဆိုရင်ကြောင့်နဲ့ဒေါအောင်ဆန်းစုကြည်အပေါ်ပြစ်ဒဏ်စီရင်ချက်ချမှတ်ခဲ့တာဟာလည်းနိုင်ငံရေးရည်ရွယ်ချက်နဲ့လုပ်ခဲ့တာဖြစ်ကြောင်းနိုဘယ်ဆုကော်မတီအကြီးအကဲဘီရစ်ရစ်အန်ဒါဆန်က EFP သတင်းအေဂျင်စီနဲ့ Reuters သတင်းအေဂျင်စီတို့ရဲ့အသီးသီးမေးမြန်းမှုတွေကိုအီးမေးလ်နဲ့ပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။နိုင်ငံရေးရည်ရွယ်ချက်နဲ့အခုလိုလုပ်တာဖြစ်တယ်ဆိုတာကိုအခွင့်အရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့လူ့ခွင့်ရေးစောင့်ချင်းမှုအဖွဲ့ HRW ရဲ့အရှဆန်ရာဒုတိယညွှန်ကြားရေးမှူးRoberson ကလည်းပြောပါတယ
် They're trying to pile up charges against her to make sure that she never gets out
သူမအနေနဲ့ဘယ်တော့မှပြန်ထွက်လာလို့မရတော့အောင်အထိဆွေးချက်တွေအများကြီးနဲ့သူတို့ဘက်ကစူးစမ်းနေတာပါသူမကိုအကန့်အသတ်မရှိထိန်းသိမ်းထားဖို့ဒီလူတွေကလိုလားနေရလို့ကျွန်တော်ထင်ပါတယ်နိုင်ငံကိုထိန်းချုပ်နိုင်ရေးသူတို့ရဲ့ကြိုးပမ်းမှုမှာပဓာဏကျတဲ့နိုင်ငံရေးချင်းချောက်မှုတစ်ခုအဖြစ်နဲ့သူမကိုဒီလူတွေကရှုမြင်ကြတာပါသူမအပေါ်မှာအစွမ်းကုန်ဆွေးချက်တွေတင်ကြပါလိမ့်မယ်
ဒေါ်ဆန်းစုကြည်ကိုထောင်နှံတွေထက်ချလိုက်တာဟာဆိုရင်မြန်မာလူထုရဲ့စန္ဒကိုစစ်တပ်ဘက်ကထပ်ပြီးထိပါတိုက်ခိုက်တဲ့ရှင်းလင်းတဲ့လုပ်ရတခုလို့လဲ HRW ရဲ့အာရှဆိုင်ရာဒုတိယညွှန်ကြားရေးမှူးဖေးရောဘတ်ဆန်ကပြောပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းဒေါ်ဆန်းစုကြည်အပေါ်မှာအမှုပေါင်း73မှုနဲ့ဆွဲဆိုထားပြီးအမှု9မှုအတွက်စုစုပေါင်း1006နှစ်ချမှတ်ခဲ့ပြီးဖြစ်ပါတယ်ရှင်။